နေပြည်တော်ကျင်းတောင်မှာနှစ်ရှစ်ထောင်တန်ကြခံနေရတဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုထောင်နှင်းကနေတခြားနေရာတစ်ခုကိုပြောင်းရွှေ့လိုက်တယ်လို့နီးစပ်တဲ့သတင်းရင်းမြစ်တချို့ကပြောပါရယ်လက်ရှိပြည်တံတွေကိုဆိုင်းငံ့ပြီးနေပြည်တော်ကဒုဝင်ကြီးတွေနေထိုင်တဲ့နေရာတစ်ခုကိုနေအိမ်အကျယ်ချုပ်ပုံစံနဲ့ပြောင်းရွှေ့လိုက်တာလို့သတင်းတွေထွက်ပေါ်နေတဲ့အပေါ် ဒေါန်ဆန်းစုကြည်နဲ့နီးစပ်တဲ့အတိုင်းဝိုင်းမှာလည်းအတိမပြုတ်နိုင်တဲ့သတင်းတွေကအမျိုးမျိုးရှိနေပါတယ်။ဒေါန်ဆန်းစုကြည်ကိုတနင်္လာနေ့ကစပြီးနေအိမ်အကျယ်ချုပ်ပုံစံပြောင်းထားတယ်လို့သိရတဲ့အကြောင်းနီးစပ်သူတချို့ကဗီအိုကိုပြောပေမဲ့လက်တလောတိကျအတိပြုတ်နိုင်တဲ့အခြေအနေမရှိသေးပါဘူး။နေပြည်တော်ထောင်နဲ့နီးစပ်သူတွေကတော့ဒေါန်ဆန်းစုကြည်နေပြည်တော်ထောင်တွင်မှာမရှိတော့သလိုဘယ ကျင်းတာတွေကိုလူငင်းချမ်းသာခွင့်နဲ့တူနှစ်ရှည်အကျဉ်းချနေတဲ့ဒေါအောင်ဆန်းစုကြည်ကိုပါနေအကျယ်ချုပ်ကိုရွှေ့ပြောင်းပေးနိုင်ခြင်းရှိရဆိုတဲ့သတင်းဟာအခုတလောမှာထွက်ပေါ်နေပြီမဲ့ VOA ကလည်းအတင်ပြနိုင်သေးပါဘူးပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကထိုင်းနိုင်ငံနိုင်ငံသားရေးဝန်ကြီးနဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ရမှာလဲတွေ့ဆုံခဲ့တဲ့နေရာနဲ့ဆွေးနွေးတဲ့အကြောင်းအရာအသေးစိတ်ကိုစစ်ကောင်စီဘက်ကရောထိုင်းဘက်ကပါထုတ်ဖော်ပြောဆိုရမှာရှိခဲ့ပါဘူး။ထောင်နဲ့နှိစက်သူတွေကရောထိုင်းနိုင်ငံသားရေးဝန်ကြီးက